ပြီးခဲ့တဲ့ဒသင်းဘက်ကအမေရိကန်ကွန်ဂရက်လှူတော်အဆောက်အဦးရဲ့အတင်းထက်စီးဝင်ရောက်ပြီးရုံးဝင်ဆက်ကလုခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့ရာဇဝတ်ကြောင်းနဲ့တရားစွဲဆိုခံရနိုင်ရရှိသူ190ကျော်ကိုဖော်ထုတ်ထားပြီးလို့အမေရိကန်တရားရုံးဌာနရှိနေတွေကအင်္ဂါနေ့မှာပြောပါတယ်။ဒါ့အပြင်ဒီဖြစ်ရပ်မှာပါဝင်သူတွေကိုတနင်္ဂနွေလုံးမှာရှာဖွေဖော်ထုတ်နေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းလူရာပေါင်းများစွာအထိဖြစ်သွားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဝါရှင်တန်ဒီစီဒေသမှာတရားစွဲဆိုထားသူအစီအတွက်ကအခုချိန်ထိဆိုရင်အယောက်90ကျော်ရှိပြီဖြစ်ပြီးနောက်ထပ်အယောက်100ထက်မနည်းကိုတရားစွဲဖို့လည်းတရားရေးဌာနရှိနေပြီလို့ဆောင်နေတယ်လို့ဝါရှင်တန်ဒီစီယာယီရှိနေချုပ်မိုက်ကယ်ရှော်ဝင်းကသတင်းတောက်တွေကိုပြောပါတယ်။ဒီတော့တင်မှာပဲကိုရက်လူတော်တဲ့ဖြစ်စည်းဝင်ရောက်ခဲ့တဲ့ထဲမှာပါခဲ့တဲ့သမ္မတထရမ့်ကိုထောက်ခံသူတွေကိုလေကြောင်းခီးသွားလောင်ရင်ပိတ်ပင်ကတ်တပ်ဖို့အတက်လူတော်ဒီမိုကရက်တစ်ခေါင်းဆောင်ချက်ရှူမာကတောင်းဆိုပါတယ်။အဲ့ဒီလူကြီးဟာအစိုးရကိုပုံကန်ထားကြွသူတွေဖြစ်တယ်လို့မစ္စတာရှူမာကခေါ်ဆိုပြီးနိုင်ငံတော်လုံခြုံရေးကိုချိန်ချောက်မှုဖြစ်တာကြောင့်လေကြောင်းနဲ့ခီးသွွားလောက်ကမပြုတ်တဲ့စီးရင်ထဲမှာထည့်သွင်းနေတယ်လို့ပြောပါတယ်။အဲဒီလိုစီးရင်ထဲမှာထည့်သွင်းရေးကိစ္စအလေးနဲ့စဉ်းစားနေတယ်လို့ FBI ကပြောပါတယ်။ရုံးဝင်းစာသာလုခဲ့သူတို့ကိုအစိုးရကိုစန့်ကျင်ပုံကန်မှုနဲ့ခီးဝက်ပူပေါင်းကြံစည်မှုဆိုင်ရာပူပြီးတင်းထန်တဲ့စွဲချက်တွေနဲ့တရားစွဲဖို့နိုင်ငံတော်လုံခြုံရေးဆိုင်ရာနဲ့အကြီးအကဲခြားဆောင်မှုတပ်ဖြည့်ရေးဆိုင်ရာတရားရေးဌာနအကြီးအကဲရှေ့နေတွေပါဝင်တဲ့အဖွဲ့အစည်းထားတယ်လို့ Washington DC ယာယီရှေ့နေချုပ် Michael Sherwin ကပြောပါတယ်။